ထိုင်းနိုင်ငံရဲ့အကြီးဆုံးနိုင်ငံသားတင်ပို့အစားအစာလုပ်ငန်းတစ်ခုထဲမှာပါတဲ့တာမဆက်ကြတားဆက်ယုံကမြန်မာလုံတမား14ယောက်ကိုကုမ္ပဏီကိုအသရေဖြတ်မှုနဲ့တရားဆက်ဆိုခဲ့တဲ့အမှုကိုထိုင်းတရားရုံးကပြီးခဲ့တဲ့ရက်ကပယ်ချလိုက်ပါတယ်။အဲ့ဒီလုံတမားတွေကသူတို့လောက်ခလာစာပြေဝမရတာအာမအချိန်ပိုခိုင်းစေခံရတာပတ်စပို့တွေတိမ်းဆဲခံရတာနဲ့လွတ်လပ်စွာသွားလာခွင့်မရတာတွေပါဝင်သူတို့ရဲ့ခွင့်ရေးတွေဆုံးရှုံးမှုတွေအတွက်ထိုင်းမျိုးသားလူခွင့်ရေးကော်မရှင်ကိုပြီးခဲ့တဲ့2016ခုနှစ်ကတင်ကြားခဲ့ပါတယ်။သူတို့ရဲ့ဆုံးရှုံးနေနာမှုတွေအတွက်ကုမ္ပဏီအနေနဲ့သူတို့ကိုရောကျင်းငွေအမေရိကန်ဒေါ်လာ5000နဲ့ညီမျှတဲ့ထိုင်းဘတ်ငွေ 1.8 တန်းရောကျေးပေးဖို့ထိုင်းလုံတမားများအကာအကွယ်ပေးရတဲ့လူမှုဖူရုံရေးဌာနကအမိန့်ချမှတ်ခဲ့ပါတယ်။ဒါပေမဲ့လုံရှင်ကယူကန်ဝင်ခဲ့တဲ့အတွက်အခုချိန်ထိရောကျေးမရသေးတဲ့အပြင်ကုမ္ပဏီကလုံတမားတွေကိုပြီးခဲ့တဲ့နှစ်မှာအတရေဖြတ်မှုနဲ့ပြန်ပြီးတော့တရားစွဲဆိုခဲ့တာပါ။ထိုင်းတရားရုံးကလုံတမားတွေကိုဆွဲဆိုထားတဲ့အတရေဖြတ်မှုကိုပယ်ချလိုက်တဲ့အတွက်ဒါဟာထိုင်းနိုင်ငံမှာလုံတမားတွေဘက်ကအနိုင်ရတဲ့ရှက်ရှက်ပပဖြစ်ရတစ်ခုဖြစ်လာပါတယ်။နိုင်ငံခြားသားလုံတမားတွေအတွက်လည်းအတက်စရာတစ်ခုဖြစ်လာခဲ့ပါတယ်။ထိုင်းနိုင်ငံရွှေပြောင်းလုံတမားကွန်ရဲရဲ့ဥက္ကဋ္ဌဦးစိန်ထေးဆန်းကအ
ဓိကတော့ဒီသတင်းဆက်လက်စီးစင်းမှုပေါ့နော်အဲ့ဒါတွေကဒီနောက်ထပ်ပို့ပြီးတော့ရင်ဆန်လာတယ်နောက်ထိုင်းစိုးရကလည်းဒီနိုင်ငံသားရဲ့ဖြစ်အားကြောင့်ပေါ့နော်စီးစင်းကြောင်းလည်းမှုတွေလောက်လာတယ်ရှိတဲ့ခါကျတော့ပို့ပြီးတော့ဒီအလုံတမားအခွင့်အရေးပိုင်းဆိုင်ရာမှာလုံဆောင်လို့လည်းနည်းနည်းပို့ပြီးတော့အရင်ထက်ဆန်တိုးတက်လာတာပေါ့နော်ဥပဒေတွေလည်းစစ်တွေကြာခံထားတာရှိတော့လေအဲ့ဒါတော့အတိုးတက်မှုပေါ့ကျွန်တော်ဆိုတော့အလုပ်သမားတွေကဘယ်သူ့ကိုအကူအညီတောင်းအောင်လဲဆိုတဲ့ဟာသိပြီးတော့မသိကြဘူးเนาะအခုကကျတော့ဆိုရှယ်မီဒီယာသူတို့လည်းတော်တော်လေးကိုသုံးတက်လာတော့လေဒီအကူအညီတောင်းတဲ့ဟာတွေနောက်ကိုယ့်ရဲ့အခွင့်အရေးကဘာတွေလဲဆိုတဲ့ဟာတွေကိုသူကပို့ပြီးတော့သိလာတာပေါ့အခွင့်အရေးချိုးဖောက်ခံရမှန်သိလာအရင်တော့ဆိုကိုယ့်အခွင့်အရေးချိုးဖောက်ခံရလို့ခံရမှန်မသိတာလေဖြစ်တယ်ဗ
ျထိုင်းနိုင်ငံရောက်မြန်မာရွှေပြောင်းအလုပ်သမားတွေအနေနဲ့သူတို့ရဲ့နှစ်နာမှုတွေအတွက်အလုပ်ရှင်ကိုတိုင်ကြားတာတွေလည်းအရင်ကရှိခဲ့ပေမဲ့အနိုင်ရတာတွေလည်းရှိခဲ့ပါတယ်ဒါပေမဲ့ရောကျင်းငွေကတလောက်မများခဲ့ပါဘူး။တမဆက်ကြသားဆေးရုံကမြန်မာလူသမားတွေအနိုင်ရခဲ့တဲ့အခြေအနေတွေနဲ့ပတ်သက်ပြီးဒါဟာထိုင်းနိုင်ငံရောက်မြန်မာလူသမားအခွင့်အရေးတွေအတွက်တိုးတက်မှုတစ်ခုပါလားလို့ဦးစိန်ထေးဆန်းကိုမေးကြည့်တော့
နောက်ပိုင်းကကျတော့အခွင့်အရေးမှာပတ်သက်ရရှိလာတာရှိတာပေါ့နော်။တိုးတော်လဲဒါကလည်းဘန်ကောက်နဲ့အန်တူဝိုင်းမှာပဲပို့ပြီးတော့ဥပဒေစိုးမှုမှုပို့ပြီးတော့တက်ရောက်တဲ့ပုံစံဖြစ်တယ်။ဒါနဲ့အဲဒါကနေလည်းဝေးကွာသွားတယ်။နောက်ဒီကုညီပေးတဲ့အဖွဲ့ကြီးတိတ်ပြီးတော့လက်နာမမီဘူးရှိဆိုတဲ့နေရာကြီးကြတော့လေအခွင့်အရေးကတော့ချိုးဖောက်ခံရတော့မှာပဲ။ဆိုတော့ဟိုအခွင့်အရေးထိုးတက်တဲ့ဆိုရမှာလည်းဒီပါပေါ့။အထူးသဖြင့်ဒီဥရောပနဲ့အမေရိကကိုပြန်ပို့တဲ့ကုန်ပစ္စည်းလေးကိုထောက်လုပ်တဲ့လုပ်ငန်းတွေပါပဲ။ဒါအတိအကျရှင်းရှားတဲ့ထိုးတက်မှုတွေရှိတာပေါ့။အဲ့လိုပဲသုံးသပ်လို့ရပါတယ်ဗျ
။မြန်မာလူ့သမားတွေကအခုလိုရှာရှာပါပါအမှုနိုင်ရတဲ့အခြေအနေတွေနဲ့ပတ်သက်ပြီးထိုင်းနိုင်ငံရောက်မြန်မာလူ့သမားများအဖွဲ့ကတော်တက်တက်ဦးဟာကြိုဆိုလိုက်ပါတယ်။မြန်မာလူ့သမားတွေအနေနဲ့ထိုင်းနိုင်ငံရဲ့ဥပဒေတွေကိုတေချာသိရှိနားလည်မယ်ဆိုရင်အခုလိုအခက်အခဲတွေကိုကျော်လွှားနိုင်မှာဖြစ်တယ်လို့လည်းပြောပါတယ်
။အလုသမားတွေရဲ့အခွင့်အရေးနဲ့ဥပဒေဟာထိုင်းနိုင်ငံရဲ့အလုသမားဥပဒေမှာရှိထားပြီးသားဖြစ်ပါတယ်။ဒါကိုအလုသမားတွေကမသိကြတာပဲဖြစ်ပါတယ်။အလုသမားတွေအားလုံးကိုမြို့နယ်တိုင်းမြို့နယ်တိုင်းမှာကာကွယ်ဖို့အလုသမားအခွင့်အရေးကာကွယ်တဲ့ရုံးတွေရှိပါတယ်အဲ့ဒီအလုသမားယုံနေကဘယ်လိုက်မှုလဲမရှိဘူးတကယ်အမှုကိုအရင်တည်ပြီးတော့တိုင်ကြမယ်အချက်လက်တွေစုံစုံညီညီယူလာခဲ့မယ်ဆိုလို့ရှိရင်အဲ့ဒီယုံကအလုသမားတွေကဥပဒေစာအုပ်တွေကိုလှန်ပြီးတော့တစ်ခုချင်းကိုသူတို့ဖြည့်ဆင်းပေးပါတယ်အကြောင်းချက်အရာတစ်ခုချင်းကိုပေါ့နော်ဖြည့်ဆင်းပေးပါတယ်ဒီလိုမျိုးကာကွယ်ပေးနေပါတယ်ဆိုတာကိုအလုသမားတွေကယုံကြည်ရအောင်လဲတွားရမယ်နောက်အချက်လက်တွေကိုပြောတဲ့အချိန်ကျမှပြောရမှာလဲချက်ချက်လက်ချပြောဆိုဖို့လိုတယ်တက်သေးစာရွက်လက်မှတ်တွေပြည့်စုံဖို့လဲလိုတယ်အဲ့တော့အလုသမားတွေကရဲရဲရင်ပေါ့နော်အဖွဲ့အစည်းတွေကူညီတဲ့အဖွဲ့အစည်းတွေနဲ့လက်တွဲပြီးတော့ပေါ့နော်မဆုံးမနစ်နဲ့အမှုပြီးတဲ့အထိရင်ဆိုင်မယ်ဆိုလို့ရှိရင်အမှုတိုင်းဟာအောင်မြင်ပါတယ်ရှင
်ဒါကတော့ထိုင်းနိုင်ငံရောက်မြန်မာအလုသမားတွေသူတို့ရဲ့အခွင့်အရေးတွေဆုံးရှုံးနစ်နာမှုတွေအတွေ့ကုမ္ပဏီကရောကျေးပေးတဲ့အကြောင်းနဲ့အခွင့်အရေးတွေပြန်ပြီးရခဲ့တဲ့အကြောင်းတွေကိုတင်ပြခဲ့တာပါရှင်။အလားတူပဲ2016ခုနှစ်ကစမှုစခွန်ခရိုင်ကထိုင်းတူနာငါးဖက်ဆက်ယုံမှလည်းနိုင်ငံသားအလုပ်သမား2000ကျော်ရဲ့ဆုံးရှုံးနစ်နာမှုတွေအတွက်ကုမ္ပဏီကထိုင်းဘတ်ငွေ48တန်းပေးလျော်ခဲ့တာတွေရှိခဲ့ပါတယ်။အဲ့ဒီအလုပ်သမား2000ထဲမှာအများစုကမြန်မာအလုပ်သမားတွေဖြစ်ကြတယ်လို့လည်းသိရပါတယ်ရှင်။